အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေကိုလက်ခံအသိမှတ်ပြုရရာလက်တလုံးဥစားပေးကိစ္စမဟုတ်ဘဲစစ်တမ်းတဲ့နိုင်ငံမှာလူသားချင်းစာနာမှုအကူအညီနဲ့စီးပွားရေးစိန်ခေါ်မှုတွေကိုရင်ဆိုင်နေအောင်နိုင်ငံတကာတာဝန်ကကူညီဖို့တသဘောနဲ့ရှိရကြောင်းကတားနိုင်ငံကြီးဥညီကပြောလိုက်ပါတယ်။တာလီဘန်တွေအာဏာချုပ်ကန့်ထားတဲ့အာဖဂန်နစ္စတန်နိုင်ငံကိုထိခြင်းအောင်ပြစ်ပယ်ထားမယ်ဆိုရင်မဆိုင်တဲ့လူတွေကိုအပြစ်ပေးရရောင်းနိုင်တာကြောင့်ကြီးမားတဲ့အမှားဖြစ်မယ်လို့ကတားနိုင်ငံတော်မျိုးတော်ကနိုင်ငံတကာညီလာခံမှာနိုင်ငံကြီးဥညီရှိခ်မိုဟာမက်ဘင်အဗ်ဒူအာမန်အဲသနီပေါ်ဒူနီကပြောသွားတာပါ။တာလီဘန်တွေလှမ်းလာမဲ့ခြေလှမ်းတွေကိုစောင့်ပြီးတုတ်ပြန်ဆောင်ရွက်လို့မဖြစ်နိုင်တဲ့အကြောင်းလဲနိုင်ငံတကာလူမျိုးစုနေဝဲမှာပြောဆိုထားပါတယ်။နိုင်ငံတကာတိုင်ဝမ်နေနဲ့ရှင်းလင်းတဲ့လမ်းပြမြေပုံနဲ့ဆောင်ရွက်ရမယ့်ကိစ္စတွေကိုလမ်းညွှန်မှုတာဝန်ရှိတယ်လို့ယုံကြည်ကြောင်းလဲပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေပါဝင်ပြီးအီတလီနိုင်ငံကအမကထလို့ကျင်းပတဲ့အင်္ဂါနေ့အွန်လိုင်းဆွေးနွေးပွဲမှာတော့အာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူခဲ့ကြပါတယ်။ကုလသမဂ္ဂကတော့အချင်းချင်းမဆောင်ရွက်နိုင်ရင်အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေတည်ဖြစ်နိုင်တဲ့အကြောင်းသတိပေးထားတာပါ။ကတားနိုင်ငံကြီးဝန်ကြီးကတော့အာဖဂန်နစ္စတန်နိုင်ငံဟာစီးပွားရေးအရအကြီးအကျယ်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့အမေရိကန်ဘူဘာမှာအများစုအနှံ့ထားတဲ့အာဖဂန်ရန်ငွေဒေါ်လာ10ဘီလီယံလောက်ထိကျုပ်ခံထားရတာတွေကိုရုပ်သိမ်းပြီးအစီအစဉ်တွေရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။